ဒီဇင်ဘာ26ရက်နေ့ဟာအိန္ဒိယသမုဒ္ဒရာအတွင်းဆူနာမီရေလိုင်းကြီးတိုက်ခတ်ခဲ့တဲ့13နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာဖြစ်ပွားခဲ့တဲ့အဲ့ဒီဆူနာမီရေလိုင်းတန်ကြောင့်မြန်မာထိုင်းအင်ဒိုနီးရှားသီရိလင်္ကာနဲ့အိန္ဒိယအပါအဝင်နိုင်ငံပေါင်း9နိုင်ငံကလူပေါင်း 2,600,000 လောက်သေဆုံးခဲ့ရပါတယ်အင်္ဂါနေ့ကတော့အဲ့ဒီဆူနာမီနှစ်ပတ်လည်နေ့အဖြစ်အိန္ဒိယနိုင်ငံတောင်ပိုင်းချနိုင်းမြို့မှာဆူနာမီကြောင့်သေဆုံးသွားတဲ့လူတွေအတွက်အောက်မေ့ဘွယ်အမတ်တရအခမ်းအနားကျင်းပခဲ့ပါတယ်။ဆူနာမီကြောင့်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဟာဖျောက်နိုင်ပြီးတဲ့ထွန်းညစ်ပြီးတော့လမ်းပေါ်မှာချီတက်ခဲ့ကြသလိုပင်လယ်အတွင်းနွားနို့တွေသွန်လောက်ပြီးတော့သေဆုံးသူတွေအတွက်ဆုတောင်းမေတ္တာပို့တာခဲ့ကြပါတယ်။2004ခုနှစ်ကအိန္ဒိယသမုဒ္ဒရာအတွင်းပြင်းအား 9.15 ရှိတဲ့ရေအောက်ငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက် 59 ပေလောက်မြင့်တဲ့ဆူနာမီရေလိုင်းကြီးတွေဒါဇင်နဲ့ချီတဲ့တိုက်ပြည်တွေကကာယဝဏ္ဍဒေသတွေကိုဝင်ရောက်တက်ခတ်ခဲ့လို့ကမ်းခြေတစ်ချောင်းမှာရှိနေတဲ့လူမှုတိုင်းဝိုင်းတွေလုံးဝပျောက်ကွယ်သွားတဲ့အထိဖြစ်ခဲ့ရတာပါ။အိန္ဒိယနိုင်ငံအနေနဲ့ကတော့ဆူနာမီကြောင့်သေဆုံးသူပေါင်း 16,259 ဦးရှိခဲ့ပြီးတော့နောက်ထပ် 9,000 ကျွဲနီးပါးလည်းအိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါစင်းနဲ့ချီတဲ့တိုင်းပြည်တွေကလူပေါင်း 200,000 နီးပါးအိုမဲ့အိမ်မဲ့ဖြစ်ခဲ့တာပါ။ဘေးဒုက္ခသင့်သူတွေအတွက်နိုင်ငံတကာအတိုင်းအတာကအမေရိကန်ဒေါ်လာ14ဘီလီယံလောက်အကူအညီတွေပေးခဲ့ကြပါတယ်။တချို့ဒေသတွေမှာတော့အခုချိန်ထိအဲ့ဒီဆူနာမီငလျင်ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေခံစားနေရတော့မှာပဲ။